အိန္ဒိယနိုင်ငံအာတန်ပြည်နယ်မှာတရားမဝင်နေထိုင်တဲ့အတွက်ပြန်ပို့ခံလိုက်ရတဲ့ရိုဟင်ဂျာ9ဦးဟာဒီနေ့ရခိုင်ပြည်နယ်ကကြောက်တော်မြို့ကိုပြန်လည်ရောက်ရှိလာခဲ့ပါတယ်။သူတို့ဟာ2012ခုနှစ်ကတည်းကအာတန်ပြည်နယ်ဆက်ချခရိုင်ကဗဟိုအချင်းထောင်မှာထိန်းသိမ်းခံထားရတာဖြစ်ပြီးပထမဆုံးအိန္ဒိယနိုင်ငံကပြန်ပို့ခံရတာလည်းဖြစ်ပါတယ်။သူတို့ကိုရခိုင်ပြည်နယ်မှာနေထိုင်တဲ့မြန်မာနိုင်ငံသားတွေဖြစ်တယ်ဆိုတာမြန်မာဘက်ကအတည်ပြုခဲ့ပြီးမှလက်ခံခဲ့တာဖြစ်ပါတယ်။ဒါနဲ့ပတ်သက်ပြီးဒေသခံတွေကြားမှာစိုးရိမ်ပူပန်မှုတွေရှိနေတယ်လို့ကြားသိရပါတယ်။ကြောက်တော်မြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဦးထွန်းဝင်းကအခုလိုပြောပါတယ်
။ကျွန်တော်တို့မှာဖြစ်နေတဲ့အခုအခက်အခဲပေါ်မှာမူတည်ပြီးတော့မှတခြားနိုင်ငံတွေမှာလည်းပဲအများကြီးရှိနေပါတယ်ဆိုပြီးတော့မှဒီရိုးတက်စိတ်ကက်ထားတဲ့ဟိုဒါယစပိုရာတွေကကျွန်တော်တို့ဖက်ကိုဥတည်ပြီးတော့မှဟိုဘယ်လိုပြောမလဲနိုင်ငံတကာရဲ့ဆက်ပီကိုလည်းအတိုင်းတော်တစ်ခုထိရနေတယ်ဒီဒစိတ်ကိုပဲပေါက်ပြီးသား brand တစ်ခုလို့အသုံးချနေတယ်ဆိုတဲ့အမြင်တွေလေးကျွန်တော်တို့ဖက်တွေမှာရှိတယ်လေကျွန်တော်တို့စိုးရင်ဒါပေါ့တခြားနိုင်ငံတွေမှာလည်းပဲ3000လောက်ရောက်နေတယ်ဟိုဟာဟိုနိုင်ငံမှာရောက်နေတယ်ဆိုတာမျိုးတွေပေါ့အစုပြုံပြီးတော့မှဒီဖက်ကိုပဲကျွန်တော်တို့ဟိုအပြစ်ပုံချတဲ့ကျွန်တော်တို့တာဝန်ခံရမယ့်ပုံစံမျိုးတွေရှိလာတော့ကျွန်တော်တို့ဖြေလျှော့မှုတွေကဒါလေးတွေကိုကျွန်တော်တို့ပို့ပြီးတော့မှဟိုလမ်းကြောင်းဖွင့်လိုက်တယ်လို့ဖြစ်နေမလားဆိုတာလေးတွေကျွန်တော်တို့ဒါတွေးတာပေါ့ဟိုကျွန်တော်တို့ဖက်လူတွေကတော့ဒါတွေကိုပို့ပြီးစိတ်ပူတာပေါ့ကျွန်တော်တို့ဖက်တွေမှာတကယ်နေလာခဲ့တဲ့လူတွေပေါ့ကျွန်တော်တို့ဥပဒေနဲ့ပြန်စည်းစစ်တဲ့အခါမှာလည်းပဲတကယ်လည်းကျွန်တော်တို့နိုင်ငံသားပေးတဲ့လူတွေရှိမယ်ဒါလေးတွေလည်းကျွန်တော်တို့ဖက်တွေကသိစောတကတက်တာမရှိဘူးကျွန်တော်တို့ဒေသခံတွေဖက်ကဒါပေမဲ့ဟိုမြန်မာစကားတော့မတက်ဘူးမြန်မာပြည်မှာလည်းနေဘူးတာမသေးချာသေးနဲ့ဟိုတစုံတစ်ခုကိုကျွန်တော်တို့ကရှော့ရှတ်ရှင်တဲ့စိတ်တွေနဲ့လက်ခံလိုက်တဲ့ဆိုရင်တော့ကျွန်တော်တို့ဒီပြဿနာရဲ့နောက်ကွယ်မှာအများကြီးကျွန်တော်တို့ရှုပ်ထွေးမှုတွေဒါသာကိုအသုံးချပြီးတော့မှဒီလမ်းကြောင်းပေါ်မှာပိုတိုးဝင်လာတဲ့အခြေအနေမျိုးတွေဖြစ်လာမှာတော့ကျွန်တော်တို့တကယ်စိုးရင်တယ်ကျွန်တော်တို့ပြည်သူတွေလည်းဒီအပေါ်မှာစိုးရင်စိတ်တွေရှိတယ
်အိန္ဒိယကိုရောက်ရှိနေတဲ့ရိုဟင်ဂျာ4000ခန့်ရှိနေပြီးအဲ့ဒီ4000ကိုပြန်ပို့မယ်လို့အိန္ဒိယအစိုးရကလည်းပြောထားပါတယ်အခု9ယောက်ကိုလက်ခံလိုက်တဲ့ကိစ္စနဲ့ပတ်သက်ပြီးနောက်ထပ်လည်းရောက်လာအောင်မယ်ဆိုရင်ပြဿနာတွေပိုပြီးကြီးထွားလာမှာကိုစိုးရင်လည်းလို့စစ်တွေမြို့ကန်တူဖြစ်တဲ့ဥအောင်မြကျော်ကပြောပါတယ်
။တရားမဝင်ပင်ကလေးတွေကိုဖမ်းတွေးတိုင်းသာရခိုင်ကိုပို့နေပြီဆိုရင်တကဘာလုံးမှရှိတဲ့ပင်ကလေးတွေရခိုင်ကိုရောက်လာမှာပဲ။အဲ့ဒါကတော့မတရားဘူးလို့ညင်တာပေါ့။ဒါစစ်စစ်ပြီးမှအဲ့ဒီရခိုင်ကိုပို့သိမ်းတာပေါ့။စိုးရင်ဒါကအခုကပင်ကလေးတွေသူ့မူရင်းနေရာကိုပို့မယ်ပြုမယ်အဲ့လိုအိန္ဒိယဆိုရကလည်းထုတ်ပြန်ထားတာရှိတာပေါ့။အဲ့ဒီခဏရောက်ပြင်ဒီကဲကိုပို့မယ်ဆိုရင်တော့အဲ့ဒါကဒီကြည့်ပြသလာပြတာ
စစ်တွေမျိုးကန်တူဖြစ်တဲ့ဦးတန်းထွန်းကလည်းဒီရိုဟင်ဂျာ9ဦးကိုလက်ခံလိုက်တဲ့နောက်ထပ်လည်းရိုဟင်ဂျာတွေထပ်ပြီးဝင်ရောက်လာမယ်ဆိုရင်ရခိုင်ပြည်နယ်မှာပြဿနာတွေပိုပြီးကြီးထွားလာမှာကိုစိုးရိမ်တယ်လို့ပြောပါတယ
်ဒီလူတွေကမြန်မာပြည်တဲကိုသူ့ရဲ့ရခိုင်ပြည်နယ်တဲကိုနှစ်ကာလဟိုဘလိုပဲပြောပြောပေါ့နော်ဟိုဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကတရားမဝင်ဝင်ရောက်လာတဲ့လူတွေသာဖြစ်တယ်ဆိုတော့ယူဆကတော့ကျွန်တော်တို့ကင်ဆယ်ထားတယ်ခင်ဗျကျွန်တော်တို့ရဲ့နိုင်ငံသားလဲတာမဟုတ်ဘူးနော်ဒါပေမဲ့သူတို့စီမှာမြန်မာနိုင်ငံမှာနေထိုင်မှုတယ်ဆိုတော့သက်စီအထောက်အများတစ်ခုရှိရင်တော့လည်းတမျိုးပေါ့လေမရှိဘဲနဲ့ဒီလိုဘင်္ဂလီတွေဆိုတိုင်းမြန်မာပြည်ကိုပြန်ပို့တယ်ဒီကလည်းလက်ခံရတယ်ဆိုတော့ဒါနောက်ပိုင်းအကြံအစည်ကြီးကြီးဖြစ်လာနိုင်တဲ့ကိစ္စလိုပဲကျွန်တော်ထင်တယ်လေအခုကတော့9ယောက်ပေါ့နော်9ယောက်ဆိုတော့ကနေကသီးသလေးပါလို့ပြောလို့ရမယ်တော့သီးသလေးပါဆိုပေမဲ့ဒီမှာ9ယောက်ကိုလက်ခံထားတယ်ဒီလိုလူမျိုးတွေနောက်လည်း9သိန်းလောက်ဟာလည်းဒီကလူတွေပဲဆိုပြီးတော့လက်ခံရမယ်လို့ပြောလာရင်ဆိုတော့ဒါမြန်မာနိုင်ငံအတွက်ဒါသိမကောင်းတဲ့အခြေအနေစားဖြစ်သွားပြီဒါအန်ဒီအများကအနေစားဖြစ်သွားပြီကျွန်တော်တော့အဲ့လိုပဲမြင်တယ်လေ
ရိုဟင်ဂျာရေးလှုပ်ရှားသူဦးထွန်းခင်ကမြန်မာနိုင်ငံမှာရိုဟင်ဂျာတွေပေါ်လူခွေရေးချုပ်ဖောက်မှုတွေရှိနေစေဖြစ်တဲ့အတွက်ဒီလူတွေကိုမြန်မာနိုင်ငံကိုပြန်ပို့တာကိုအထူးစိုးရိမ်ပြီးကြောင်းအိန္ဒိယအစိုးရကိုလည်းကန့်ကွက်သွားမှာဖြစ်ကြောင်းအခုလိုပြောပါတယ်
။ကုလသမဂ္ဂအချက်လက်ရှာဖွေရေးကော်မရှင်ကရိုဟင်ဂျာတွေဒီမြန်မာနိုင်ငံမှာလူမျိုးတုပ်သက်ဖြတ်မှုဆိုတဲ့ genocide ကိုခံနေရတယ်ဆိုတဲ့အနေအထားတစ်ခုမှာဘလို့နည်းနဲ့မှဒီလူတွေကိုရခိုင်ပြည်ကိုပြန်ပို့လို့မရဘူးခင်ဗျအခုထိကရိုဟင်ဂျာတွေကိုရရဆက်ဆက်တက်ပြမှုတွေရှိနေတော့မှရခိုင်ပြည်နယ်မှာအိန္ဒိယနိုင်ငံဟာကမ္ဘာမှာပေါ့နော်ဒီမိုကရေစီရှိနေတဲ့နိုင်ငံဖြစ်ပြီးအလျောက်ဒီလိုရိုဟင်ဂျာတွေကိုသူတို့မူရင်းနေရဒေသပေါ့နော်ရခိုင်ပြည်နယ်ကိုရိုဟင်ဂျာတွေရဲ့အစီအနေမပြောင်းသေးရလူမျိုးတို့တက်ပြမှုမရတဲ့သူရမပေါ်သိမ်းဘူးလို့ကျွန်တော်ကနေနဲ့ပြောချင်ပါတယ်။နောက်တော့အိန္ဒိယနိုင်ငံအနေနဲ့အခုဖြစ်ဖြစ်နေတဲ့ရိုဟင်ဂျာတွေရဲ့အခြေအနေသိရတဲ့ဒါပို့တယ်ဆိုတာတော်တော်လေးကိုနိုင်ငံတကာအမြင်မှလည်းစိုးရဲပြီးတော့အိန္ဒိယဆိုရကနိုင်ငံတကာဥပဒေလေးရှုံ့ခွာရောက်တယ်လို့ထင်ပါတယ်။ကျွန်တော်အနေနဲ့သိနေတဲ့နိုင်ငံတကာနဲ့ပူးပေါင်းပြီးတော့ဒီဟာကိုဆက်လက်ပြီးဆောင်ရွက်နေပါတယ်။
အိန္ဒိယအစိုးရကပြန်ပို့လိုက်တဲ့ရိုဟင်ဂျာခုနှစ်ဦးနဲ့ပတ်သက်ပြီးလူခွင့်ရေးလှုပ်ရှားသူတူဖြစ်တဲ့ဤကွယ်လက်တင်မြန်မာအဖွဲ့ရဲ့ဒါရိုက်တာဦးအောင်မျိုးမင်းကအခုလိုပြောပါတယ်။ဒါမှတော့အိန္ဒိယရဲ့လူဝင်မှုတိကျရေးအင်မီဂရေးရှင်းဥပဒေနဲ့သူတို့ပြန်ပို့ရလို့ကျွန်တော်တို့ဒါဥပဒေတိုင်းလုပ်တယ်လို့ယူဆတယ်။ဒါပေမဲ့ကျွန်တော်တို့ဒီဘက်အိန္ဒိယမှာကသူတို့တွေကိ ာကျွန်တော်တို့ခုနလိုချက်ချင်းပြန်ပို့တာလည်းဆာလို့ရှိရင်ဘယ်လိုမျိုးအခြေအနေမျိုးကသူတို့အတွက်အဆင်ပြေမလဲဆိုတာစဉ်းစားပေးဖို့လိုအပ်ပါတယ်အိန္ဒိယဘက်ကလည်းဒီလိုလူတွေကိုချက်ချင်းပြန်ပို့တာမဟုတ်ဘဲသူတို့အတွက်အန္တရာယ်မရှိနိုင်တဲ့အခြေအနေမျိုးတွေချာစုံစမ်းပြီးတော့လုပ်ဆောင်မှုလိုအပ်တယ်လို့ဒီဘက်မှာလက်ခံတဲ့နေရာမျိုးမှာလည်းဟိုချက်ချင်းလက်ရှိဒေတာခံနေပူပန်နေတဲ့ဟာလုံခြုံမှုတွေဆိုရင်ရတဲ့ကိစ္စမျိုးမှာမဟုတ်ဘဲနဲ့ပုံမှန်ပြီးတော့လုံခြုံတဲ့အဖြေရှင်းတဲ့ပုံစံမျိုးလုပ်ဆောင်ပေးဖို့နှစ်နိုင်ငံညှိနှိုင်းမှုကအရင်အရေးကြီးပါတယ်ခင်ဗျာဒါမှမဟုတ်လို့ရှိရင်တော့ကျွန်တော်ပုံမှန်ပြီးတော့အခက်အခဲပေါ်ရှိနိုင်တယ်လုံခြုံရေးပြဿနာကျွန်တော်ပုံပေါ်တက်နိုင်တယ်ဒါကရှိပြီးသားဆိုရင်ပုံမှန်မှုကိုတိတဲ့ပုံပေါ်များသွားအောင်ဖန်တီးပေးတဲ့အခြေအနေမျိုးဖြစ်သွားနိုင်ပါတယ
်ဒါကတော့အိန္ဒိယနိုင်ငံအာတန်ပြည်နယ်မှာတရားမဝင်နေထိုင်တဲ့အတွက်ပြန်ပို့ခံလိုက်ရတဲ့ရိုဟင်ဂျာ9ဦးဒီနေ့ကြောက်တော်မျိုးကိုပြန်လည်ရောက်ရှိလာခဲ့တဲ့နဲ့ပတ်သက်ပြီးတုံ့တက်သူတွေရဲ့အမြင်တွေကိုတင်ပြခဲ့တာပါရှင်